ရှေ့ကြားကျွန်းတွင်အနီးပင်လယ်ရေညစ်နေပြင်အောက်130မိုင်အနက်မှာရောက်ရှိနေတဲ့ရုရှားရင်ငုပ်သင်္ဘောငယ်အတွင်ပိတ်မိနေကြတဲ့သင်္ဘောသားခုနှစ်ဦးကိုကယ်ဆယ်ရေးကြိုးပမ်းနေကြတဲ့ရုရှားရေတပ်ကိုအကူအညီပေးဖို့ဂျပန်နိုင်ငံကကယ်ဆယ်ရေးရည်ရည်စည်းစိတ်လွတ်လိုက်ပါပြီအဲ့ဒီရုရှားရင်ငုပ်သင်္ဘောငယ်ဟာပင်လယ်ရေနဲ့စူးစမ်းလေ့လာရေးပြုလုပ်နေစဉ်ပင်လယ်ရေအောက်မျက် ဆက်စ်သတင်းကဆိုပါတယ်ရုရှားသတင်းဌာန၏အဆိုအရအမေရိကန်ရေတပ်ကိုလည်းအကူအညီတောင်းထားတယ်လို့သိရပါတယ်ဒီအဖြစ်အပျက်ဟာလွန်ခဲ့တဲ့9နှစ်ကဘာရန်စ်ပင်လယ်အတွင်းနျူကလ িয়ার ဓာတ်အားသုံးရုရှားရေတပ်ရဲ့ကတ်စ်ရင်းငုတ်တင်ပေါ်နစ်မြုပ်ခဲ့ပြီးရေရင်ဝန်ထမ်း118ဦးသေဆုံးခဲ့ရတာကိုပြန်ပြောင်းသတိရစေတယ်လို့သတင်းတွေမှာဖော်ပြထားပါတယ်